အရှေ့တောင်အာရှရေးရာအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးကမြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေမတွေ့ရတဲ့အတွက်နိုင်ငံတကာလူ့ဖွဲ့အစည်းအနေနဲ့မြန်မာစစ်ဆေးရကိုပိုးပြီးဖိအားပေးတင်တယ်လို့ပြောကြားလိုက်ပါတယ်။မြန်မာစစ်ဆေးရကျင့်သုံးနေတဲ့ policy တွေကြောင့်မြန်မာနိုင်ငံဟာတစ်နေ့တခြားပိုးပြီးချွတ်ချုံကျလာနေတယ်လို့လည်းဒီကနေ့ VOA နဲ့ဆက်သွယ်မေးမြန်းခဲ့မှာပြောကြားခဲ့ပါတယ်။အရှေ့တောင်အာရှဒေသတလွှားခီးထွက်နေတဲ့ American ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Scott Marcia Vietnam နိုင်ငံ Ho Chi Minh မြို့တော်မှာရောက်နေတော့ထိုင်းနိုင်ငံ Bangkok မြို့မှာရောက်နေတဲ့ကျမတို့ VOA က editor ဒေါ်လှလှတန်းကဆက်သွယ်မေးမြန်းထားတာဟုတ်ကဲဆက်ပြီးပြောပြပေးပါအောင်အမရေ
ဟုတ်ကဲ့ဒေါက်ကင်မြတ်သက်ကြီးရှီတောင်အရှရေးရအမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Scott Marshall ဟာဂျပန်ကမ်ဘောဒီးယားဗီယက်နမ်ထိုင်းနဲ့လောနိုင်ငံတို့ကိုထွက်နေတဲ့လက်ရှိခီးစဉ်မှာဗီယက်နမ်ဟာသူ့ရဲ့တတိယထောက်နားရဖြစ်ပါတယ်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Mr. Marshall နေနဲ့ပထမတစ်ထောက်နားရဂျပန်နိုင်ငံတိုကျိုကိုရောက်ရှိစဉ်လေမြန်မာနိုင်ငံနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲကျင်းပခဲ့ပါသေးတယ်။ဒီကနေ့ VOA နဲ့ဆက်သွယ်မေးမြန်းကမှာတော့ Mr. Marshall ကမြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်မှုနှေးကွေးနေတဲ့အတွက်အဖက်ဖက်ကအခြေအနေယိုယွင်းလာနေတယ်လို့ပြောခဲ့ပါတယ
်။ Well, on the point about everything going downhill on Burma, what I mean by that is that not only is there no progress on the political side in terms of dialogue and reconciliation
မြန်မာနိုင်ငံမှာအဖက်ဖက်ကယိုယွင်းကြဆင်းလာနေတယ်လို့ပြောရတဲ့အချက်ကနိုင်ငံရေးမျက်နှာမှာအခြေအတင်ဆွေးနွေးမှုနဲ့မျိုးသားပြန်လည်ရင်ကြားစီရင်မှာတိုးတက်မှုရရှိတာမတွေ့ရလို့ပါပဲဒါအပြင်မြန်မာစစ်ဆေးရရဲ့ policy တွေကြောင့်နိုင်ငံရဲ့စီးပွားရေးပိုချွတ်ချုံကျလာနေတာရဲ့လူတွေရဲ့ဘဝနေထိုင်မှုကပိုပြီးကျတဲ့လာနေတာရဲ့ပညာရေးစနစ်ကလည်းအားနေတာရဲ့ကျမ်းမာရေးပြုစုဆောင်ရှောက်မှုပြဿနာတွေပိုတိုးလာနေတာတွေတွေ့ရပါတယ်။ဒါတွေအလုံးဟာမြန်မာစစ်ဆေးရရဲ့လွဲမှားနေတဲ့ policy တွေကြောင့်ပါပဲ။အနှုတ်လက္ခဏာဆောင်းနေတဲ့လမ်းကြောင်းကိုသွားနေတာဟာဘယ်သူတွေမှအကျိုးမရှိစေပါဘူးလို့အမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးကဖြေကြားသွားတာဖြစ်ပါတယ်။ဒါအပြင်မြန်မာစစ်ဆေးရပေါ်တရုတ်နိုင်ငံရဲ့ဖိအားပေးမှုအခြေအနေနဲ့ပတ်သက်လို့လေ
Well, I don't know specifically what the Chinese are doing. They have been helpful in the past, and we hope that they are being helpful now in terms of encouraging the Burmese government to.
ပြောဆိုရကဘယ်လိုလှုပ်ဆောင်နေလဲဆိုတာကိုတော့မသိရသေးပါဘူး။ဒါပေမဲ့သူတို့ဘက်ကတော့ကူညီတာတွေရှိပါတယ်။အထူးသဖြင့်ပထမတစ်ချက်က Mr. Gambari ကိုမြန်မာနိုင်ငံကိုဧပြီလထဲစော်ပြီးလာခွင့်ပြုအောင်မြန်မာစစ်ဆေးရကိုဖိအားပေးဖို့နဲ့ဒုတိယဖြစ်တဲ့ပိုပြီးအရေးကြီးတာကနိုင်ငံရေးအခြေအနေတိုးတက်မှုရရှိစေဖို့ဖိအားပေးဖို့ပါပဲလို့ Mr. Marshall ကဖြေကြားသွားတာဖြစ်ပါတယ်။ဒါအပြင်မြန်မာစစ်ဆေးရအနေနဲ့ဒီမိုကရေစီဖော်ဆောင်ရမှာတိုးတက်မှုမတွေ့ရတာနဲ့ပတ်သက်လို့လေသူက
Well, I could just go by their actions and their what they are doing in practice is they don't seem to be taking any steps to begin the dialogue that the Burmese people the Burmese
မြန်မာစစ်ဆေးရရဲ့လုပ်ရတွေကိုချီးပြီးပြောနေတာပါမြန်မာနိုင်ငံသားတွေမြန်မာတက္ကသိုလ်အုပ်စုတွေကတောင်းဆိုထားတဲ့အခြေတည်ဆွေးနွေးမှုစတင်မှုမြန်မာစစ်ဆေးရကခြိလှမ်းယူတာမတွေ့ရသေးပါဘူးကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့အဖွဲ့အစည်းတရားလုံးကနိုင်ငံရေးမှာကုပြောင်းရေးကာလကိုဥတီမဲ့အခြေတည်ဆွေးနွေးမှုကိုစတင်ဖို့နှင့်ဒေါ်အောင်ဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသားအားလုံးပြန်လှုပ်ပေးဖို့တောင်းဆိုခဲ့ပါတယ်ဒါမှလည်းအခြေတည်ဆွေးနွေးမှုစတင်နိုင်မှာဖြစ်ပါတယ်ဒီခြေလမ်းတွေဟာတကယ်တော့လွယ်ကူပေမဲ့မြန်မာစစ်ဆေးရကလှုပ်ဆောင်ခြင်းမရှိသေးပါဘူးလို့ Mr. Marshall ကပြောသွားတာဖြစ်ပါတယ်။ဒါအပြင်ပြီးခဲ့တဲ့နှစ်စက်တင်ဘာလကရေခင်ပြည်မြန်မာစစ်ဆေးရပေါ်အမေရိကန်ပြည်ထောင်စုကတိုးပြီးချမှတ်ခဲ့တဲ့တံခါးပိတ်ဆို့မှုတွေမှာလည်းနောက်ထပ်အမည်စင်းတိုးဖို့ရှိတယ်လို့ Mr. Marshall ကပြောပါတယ်
။ We have there are certain people, individuals and entities in Burma who we've put on a list where there any aspect of theirs in the United States would be frozen.
အမေရိကန်ပြည်ထောင်စုကလက်လှမ်းပြီးတဲ့ပိုင်ဆိုင်ပစ္စည်းတွေချိတ်ပိတ်ခံရမယ်ပုံကိုယ်တွေရဲ့အမည်စင်းတိုးဖို့လေ့လာနေတာဖြစ်ပါတယ်။တကယ်တော့ဒီတံခါးပိတ်ဆို့မှုဟာမြန်မာစစ်ဆေးရကိုအပြုသဘောဆောင်တဲ့ခြိလှမ်းတွေယူဖို့ကြိုးစားတိုက်တွန်းဖို့ရည်ရွယ်တာဖြစ်ပါတယ်လို့ Mr. Marshall ကပြောသွားတာပါ။ရှီတောင်အာရှရေးရအမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးရဲ့လက်ရှိခီးစဉ်ရဲ့ဥတီချက်နဲ့ပတ်သက်လို့လေ
The purpose of my visit has not really been primarily to talk about Burma. It's been to talk about the very good bilateral relations we have with all these countries and exchanging ideas. But because we value all of the countries' views and all of them have some degree of relationship with Burma, in that context,
ရှိခီးစင်ဟာတကယ်တော့မြန်မာနိုင်ငံအကြောင်းအဓိကပြောဆိုဖို့တော့မဟုတ်ပါဘူး။ နိုင်ငံဆက်ဆံရေးအကြောင်းကိုဆွေးနွေးဖို့ဖြစ်ပြီးအမြင့်ချင်းဖလှယ်ဖို့ဖြစ်ပါတယ်။ဒါပေမဲ့ဒီနိုင်ငံတွေအားလုံးဟာမြန်မာနိုင်ငံနဲ့ဆက်ဆံရေးအသီးသီးရှိကြလေတော့အဲ့ဒီနိုင်ငံတွေရဲ့အမြင်တွေကိုတရားဝင်ဖလှယ်တာတွေရှိပါတယ်။မြန်မာစစ်ဆေးရအနေနဲ့အပြုသဘောဆောင်တဲ့ခြေလှမ်းတွေဘယ်လိုယူလာနိုင်အောင်နိုင်ငံတကာလူ့အဖွဲ့အစည်းကဘယ်လိုနည်းတွေနဲ့ဖိအားပေးကြမလဲဆိုတဲ့အမြင်တွေကိုဖလှယ်ခဲ့ကြပါတယ်လို့မစ္စတာမာရှယ်ကပြောသွားတာဖြစ်ပါတယ်။ခုလိုဖလှယ်ရမှာလေအပြုသဘောဆောင်တဲ့အမြင်တွေကိုလက်ခံရရှိခဲ့တယ်လို့သူကဆက်ပြီးပြောပါတယ
် There's a lot of agreement I think in the region and ASEAN certainly has said an official statement that a return to the status quo in Burma is not acceptable
ဒီသတင်းကြီးရင်အာဆီယံကတရားဝင်ကြေညာချက်ထုတ်ပြန်ခဲ့တာရှိပါတယ်မြန်မာစစ်ဆေးရအနေနဲ့အရင်ကရှင်းရဲစွဲအခြေအနေကိုပြန်သွားလို့မဖြစ်နိုင်ဘူးဆိုတဲ့အချက်ပါပဲတိုးတက်မှုရရှိနိုင်ဖို့ပြုပြင်ပြောင်းလဲမှုတွေပြုလို့ရမှာဖြစ်ပါတယ်ကျွန်တော်တို့စွန့်နေခဲ့တာကတော့မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်ဖို့နိုင်ငံတကာအနေနဲ့မြန်မာစစ်ဆေးရဘက်ကယူလိုတဲ့ခြေလှမ်းတွေအကြောင်းဖြစ်ပြီးဒီအချက်နဲ့ပတ်သက်လို့အတော်များများကသဘောတူခံယူကြတာတွေ့ရပါတယ်လို့အမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ကျမနဲ့ဆက်သွယ်မိမြန်ကမှဖြေကြားသွားတာဖြစ်ပါတယ်ဒေါက်ကီမျိုးသက်ကြီး Mrs. Scott Marshall အနေနဲ့တော့ဒီကနေ့ညနေမှာဘန်ကောက်ကိုဆက်ရောက်ဖို့ရှိတယ်လို့လည်း